ယနေ့သာသနာတော်နှစ်2559ခု2015ခုဇွန်လ7ရက်တနင်္လာနေ့ဒီနေ့ဒီချိန်ခါမှာတထာဂရတရားရိပ်သာမှာတတိပဒံဥပဒနာဘာဝနာတရားများကျိုးစားပွားများအားထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဦးဇင်းတို့ဟောကြားလာတဲ့တရားတွေကဒီနေ့စိတ်သောမနတဆိုတဲ့စိတ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းလွန်မြောက်ဖို့စိတ်ဆင်းရဲခြင်းလုံးဝချုပ်ငြိမ်းချုပ်ငြိမ်းဖို့တနည်းအားဖြင့်တတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေကြိုးစားပွားများအားထုတ်တယ်ဆိုရင်စိတ်ဆင်းရဲတွေလုံးဝချုပ်ငြိမ်းနိုင်ပါတယ်တဲ့မြတ်စွာဘုရားရှင်ကတတိပဋ္ဌာန်တုတ်ရဲ့အစမှာဟောကြားခဲ့ပါတယ်အဲ့ဒီရရှိနိုင်တဲ့စိတ်ဆင်းရဲစိတ်ဆင်းရဲမှုချုပ်ငြိမ်းခြင်းဆိုတဲ့အကျိုးတရားရဖို့ရနိုင်အောင်ဘလို့အားထုတ်ရမလဲအစရှိသည်ဖြင့်ဒါနဲ့ဆက်ဆက်တဲ့တရားလေးတွေဒီနေ့ဟောပြောသွားပါမယ်အဲ့တော့ဒီစိတ်ဆင်းရဲမှုဆိုတာစိတ်ထဲမှာဖြစ်တဲ့စိတ်နှလုံးမသာမယာမှုစိတ်ထဲမှာဖြစ်နေတဲ့ဒုက္ခတွေပေါ့လေ။ဟိုတနေ့ကတော့ကာယကဒုက္ခကိုဆင်းရဲမှုတွေလွန်မြောက်ပုံနေနဲ့ပတ်သက်ပြီးတော့ပြောသွားပါ။ဒီနေ့စိတ်ဆင်းရဲမှုစိတ်ထဲမှာဖြစ်နေတဲ့ခံစားမှုတွေတဲ့။ဦးဇင်းတို့တတ္တဝါတွေတွေစိတ်ဆင်းရဲမှုတွေဘယ်သူပဲဖြစ်ဖြစ်ကြုံရတယ်။စိတ်နှလုံးမသာမယာမှုတွေဘယ်သူပဲမဆိုကြုံရတယ်။အဲ့လိုကြုံရတဲ့အခါမှာဒီစိတ်ဆင်းရဲမှုတွေကိုစိတ်ဆင်းရဲတာတွေကိုလွန်မြောက်နိုင်မှအဲစိတ်ဆင်းရဲတာတွေချုပ်ငြိမ်းမှဟိုဘက်ကချမ်းသာရာရမယ်ဒီချမ်းသာရာရအောင်ဆိုရင်ဒီတတိပဋ္ဌာန်ဥပဒနာဘာဝနာတရားတွေကိုနီးလန်းမှန်စွာကြိုးစားအားထုတ်မှုရှိထားမယ်တဲ့အဲ့လိုနီးလန်းမှန်စွာကြိုးစားအားထုတ်တယ်ဆိုရင်ဒီစိတ်ဆင်းရဲမှုတွေလုံးဝမဖြစ်နိုင်ပါဘူး။တချို့ဇင်တော်လူလောကမှာတည်တာတဲ့အရာတွေကြီးလိုက်တယ်ဆိုရင်တချို့စိတ်ဆင်းရဲကြတယ်ဆိုရင်နောက်ဆုံးအဆုံးစီရင်တဲ့အထိအဆုံးစီရင်တဲ့အထိဖြစ်သွားကြပါတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ့်ရဲ့စိတ်ဆင်းရဲမှုလေးကိုအဲမသိတဲ့အတွက်စိတ်ဆင်းရဲမှုကိုဘယ်လိုနည်းနဲ့ကျော်လွားမလဲဘလိုနည်းနဲ့အေးချမ်းအောင်ငြိမ်းချမ်းအောင်လိုရမလဲဆိုတာမသိတဲ့အတွက်အလုံးတော်တော်များများသိကြတဲ့အတိုင်းပါပဲသတင်းတွေထဲမှာအဲဒီစာပေတွေထဲမှာဒီလောကအဖြစ်အပျက်တွေသတင်းတွေထဲမှာအများဆုံးတွေ့ရပါတယ်တချို့ပစ္စည်းဥစ္စာတွေပြည့်စုံတယ်အောင်မြင်တယ်ဒါမဲ့လို့အကြောင်းတစ်ခုခုစိတ်ဆင်းရဲစရာအကြောင်းတစ်ခုခုကြုံပြီးဆိုရင်သူ့မှာစောက်တရားမရဖြစ်ပြီးတော့စောင့်တရားမရဖြစ်ပြီးတော့တခုခုတမျိုးမျိုးတပုံပုံနဲ့အဲ့ဒီစိတ်ဆင်းရဲတာတွေအဲစိတ်ဆင်းရဲတာတွေသူ့အနေနဲ့တော့ဒါတွေစိတ်ဆင်းရဲတာတွေမရှိအောင်လုပ်ကြတယ်ပေါ့လေဒါပေမဲ့လို့အဲ့ဒါနီးလန်းမှန်စွာမလုပ်နိုင်တဲ့အတွက်စိတ်ဆင်းရဲမှုတွေကိုအဲတည်တည်ချာချာမချုပ်ငြိမ်းအောင်မလုပ်နိုင်ပဲနဲ့ဆင်းရဲမှုတွေတွေ့ရတာပါပဲမြတ်စွာဘုရားရှင်ကတော့ဒီနီလန်းမှန်စွာညွန်ကြားထားပါတယ်ညွန်ပြထားပါတယ်အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်လက်ထက်ကဒီနှစ်သားတယောက်ရဲ့အဖြစ်အပျက်လေးတစ်ခုနဲ့ဦးဇင်းတို့ပြောပြပါမယ်မြတ်စွာဘုရားရှင်လက်ထက်ကသူဗြဟ္မာနှစ်သားဆိုတာရှိပါတယ်သူဗြဟ္မာနှစ်သားဆိုတာတောရိန်သာနတ်ဗြဟ္မာနတ်သမီးပေါင်းသူမှာအရှံယံနတ်သမီးပေါင်းအရှံယံတထောင်ရှိတယ်လို့ဆိုပါတယ်။ဒီနေ့ကျတော့အဲ့ဒီနတ်သမီးတထောင်ကသူ့မြမနတ်သားကိုနန္ဒုံဥယျာဉ်မှာပန်းပင်နေတစ်ပင်နေပန်းပင်နေရလဲပန်းစုံနေပွင့်ပြီးတော့အဲ့ဒီပန်းနေခူးပြီးတော့အဲသူ့ကိုဖြောပြကြတယ်။နောက်ကခုံကဆူတိမှုတ်ပြီးတော့သူ့မြမနတ်သားကိုဖြောပြနေကြတာပေါ့လေ။အဲ့ဒီပန်းမင်းတစ်ပင်တွေပေါ်တက်ပြီးတော့ပန်းခူးတဲ့နတ်သမီးတွေကခူး အောက်ကနေပန်းနေကောက်တဲ့နတ်သမီးတွေကောက်ကောက်နောက်ပြီးတော့ဂီတတွေပစင်းတွေအကခုံပျော်ပါးတွေနဲ့သူ့ကိုဖြေပျော်နေကြအဲ့ဖြေပျော်နေတဲ့အခိုက်မှာပဲတစ်ပင်မော်ပန်းမော်တက်နေတဲ့နတ်သမီး900ပျောက်သွားပါတယ်ပျောက်သွားတော့သူ့ယမနတာအဘွားနတ်သမီးတွေအတန်နေလဲမကြတော့ပါလားဆိုတော့ခဏနေတော့အတန်နေမကြတော့ပါလားသိစိတ်လာပြီလားကြည့်လိုက်တော့နတ်သမီး900မရှိတော့အဲ့နတ်သမီး900ဟာဟောငရဲပြည်ကိုတခါတည်းရောက်နေသူရဲ့နတ်မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့ငရဲပြည်ကိုရောက်ငရဲပြည်ကိုရောက်သွားတယ်ဆိုတော့စိတ်ထဲမှာတိတ်ပြီးတော့ကြောက်လန့်သွားတယ်အဲ့လိုနတ်သမီး900ငရဲပြည်ကိုရောက်သွားတာကိုမြင်ပြီးတဲ့နောက်ကိုတိုင်နဲ့ဂျန်နဲ့နတ်သမီး900ရဲ့အရှင်နေတွေကိုလည်းကြည့်လိုက်တဲ့အခါကျတော့သူတို့ကလည်းနောက်900လောက်ဆိုရင်အဲဒီလိုပဲတည်ဆုံးပြီးတော့ဒီလိုပဲငရဲပြည်ကိုရောက်ကြမယ်ဆိုတာတွေ့မြင်တယ်အဲ့လိုမြင်တဲ့အခါကျတော့တိတ်ပြီးတော့ထိတ်လန့်သွားတယ်ကြောက်ရွံ့သွားတယ်ထိတ်လန့်ကြောက်ရွံ့သွားတဲ့အခါကျတော့ခုလောကကိုကြည့်လိုက်တဲ့အခါကျတော့ဒီထိတ်လန့်ကြောက်ရွံ့မှုဒါတွေကိုနှိမ့်သက်ပေးနိုင်တဲ့ပုဂ္ဂိုလ်ဘယ်သူရှိနိုင်မလဲဆိုတာကြည့်လိုက်တဲ့အခါကျတော့တရားတွေမြမာတွေဘယ်သူမှမရှိနိုင်အဲ့တော့မြတ်စွာဘုရားရှင်ကိုပဲတရိယာနော်အဲ့တော့မြတ်စွာဘုရားရှင်ကိုတရိယာတော့မြတ်စွာဘုရားရှင်တန်လာပါတယ်တိတ်ပြီးတော့စိတ်တွေထိတ်လန့်ကြောက်ရွံ့တုန်လှုပ်နေတဲ့စိတ်တွေနဲ့မြတ်စွာဘုရားရှင်ထံကိုရောက်လာပါတယ်အဲ့တော့ဒီနေရာမှာကြီးလိုက်ပေါ့လေဒီလောက်ထိတ်လန့်တုန်လှုပ်เสียတွေ့တယ်ဆိုရင်ဒါထိတ်လန့်တုန်လှုပ်မှုဖြစ်ပါတယ်ထိတ်လန့်တုန်လှုပ်မှုတွေကိုပါဠိလိုဆိုရင်တော့စံဝေကလို့ခေါ်ပါတယ်စံဝေကဒီလိုပဲထိတ်လန့်တုန်လှုပ်မှုရှိကြတယ်ဆိုရင်ဒီစံဝေကတရားတွေရတယ်ဆိုရင်ဒီဘုရားကျောင်းနေအခုခေတ်မှာဆိုရင်ဘုရားကျောင်းနေဒီလိုအဲငိမ့်ချမ်းရာရနိုင်တဲ့ဘာသာရေးအနေရာတွေကိုလာကြတာပါပဲ။အရင်တော့ကတော့အပျော်ပါးတွေနဲ့လူတွေကအပျော်ပါးတွေနဲ့ပျော်မွေ့နေတဲ့အချိန်ကြရင်တော့တရားကိုသတိမရနိုင်ပေမဲ့လို့အထူးအဖြစ်ဒီလိုထိတ်လန့်တုန်လှုပ်မှုတစ်ခုခုကြုံတဲ့အခါကျရင်အဲငြင်းချမ်းရာအေးချမ်းရာကိုခြားကြတာပဲ။အဲ့လိုငြင်းချမ်းရာအေးချမ်းရာပြီးနိုင်တယ်ဆိုတာကလည်းဒီလိုဘာသာရေးဌာနဘာသာရေးနေရာတွေမှာအဲပြီးနိုင်တဲ့လျှောက်အဲ့ဒီနေရာဌာနတွေမှာရှင်းကပ်ပြီးတော့မိမိတို့ရဲ့ထိတ်လန့်မှုတုန်လှုပ်မှုကြောက်ရွံ့မှုတွေကိုအဲငြိမ်းအေးအောင်လှုပ်ဆောင်ကြပါတယ်အဲ့တော့အဲ့ဒီမှာထိတ်လန့်ကြောက်ရွံ့ထိတ်လန့်ကြောက်ရွံ့မှုဆိုရယ်စံဝေကတရားရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအားထုတ်ရင်ပို့ပြီးတော့တရားပို့ကြိုးစားဖြစ်ပါတယ်ဒါကြောင့်ဗမာစကားမှာတော့တန်ဝေကမပါတရားမရှာနဲ့ဆိုတာရှိတယ်နော်အဲတန်ဝေကလေးပါတယ်ဆိုရင်ဘာကြောင့်လဲဆိုရင်နောက်ကတွန်းအားလေးအဲတွန်းအားလေးပို့ပြီးတော့ရှိတယ်နော်ဒီနေ့ဦးဇင်းတို့မြန်မာယောဂီတရားကြီးတယောက်၆သွားဟုတ်လားမနေ့ကဟိုတနေ့ကဟောလိုက်တဲ့ထဲမှာဒီပိတမန္လမထေရကြီးဟာဒီမြားစူးတဲ့အခါမြားစူးတဲ့အနာဟောဖြစ်လာတဲ့အခါကျတော့မြားမှန်တဲ့အခါကျတော့သူ့မှာအသက်တိတ်ပြီးတော့အသက်တိတ်ပြီးတော့မရှိရတော့ဘူးဆိုတာဒီတော့တရားကိုပို့ကြိုးစားအားထုတ်ဖြစ်တယ်တဲ့။ဟောတကကြီးလည်းအသက်ရွယ်ရလာတဲ့လျှောက်ပို့ပြီးတော့သူ့မှာတွန်းအားဖြစ်တာ။ဒါတန်ဝေကတွေခေါ်ပါလေ။အဲ့ဒီဇန်ဝေကတွေကတော့၄မျိုးလောက်ရှိတာပေါ့လေ။နည်းနည်းလေးဇန်ဝေကအကြောင်းလေးပြောပါသေးတာပေါ့နော်။ဇန်ဝေကတွေ၄မျိုးလောက်ရှိပါတယ်။အဲ့ဒါလေးပြောပြပါစံဝေကဆိုတာကတော့ကျမ်းဂန်မှာတော့စံဝေကောသဟုတ္တဘောညာနုပါရောလို့ပြောပါတယ်စံဝေကဆိုတာသဟဥတ္တဘောထိတ်လန့်ကြောက်ရွံ့ခြင်းနဲ့ကြောက်ရွံ့ခြင်းနဲ့အတူတကွာဖြစ်တဲ့ညာနုပါရောတဲ့ညာနဲ့အတူတကွာဖြစ်တဲ့သဘောပါပဲတဲ့အရိယာက၄မျိုးရှိတယ်တဲ့စိတ်တုတ်ဒရာစစံဝေကထိတ်လန့်မှုဒေါသနဲ့ရှင်တဲ့ဇံဝေကထိတ်လန့်မှုဒေါသကြောင့် ဒေါသနဲ့အတူဖြစ်တဲ့တချို့ဆိုရင်ထိတ်လန့်တုန်လှုပ်စရာတွေတွေ့တယ်ဆိုရင်ယုတ်တရက်ဥမာအက်ဆီဒင့်တွေတွေ့ရတယ်အကြီးအကျယ်ဥမာမြင်းငင်းလှုပ်တာတွေဒါမျိုးတွေပျက်စီးတာတွေပါတွေတွေ့ရတယ်အဲနောက်ပြီးတော့ကြောက်စရာလန့်စရာဒီအရာတွေအာယုန်တွေတွေ့ရတယ်ဆိုရင်ထိတ်လန့်တုံ့လှုပ်တဲ့အရာကိုဒါဒေါသနဲ့ဒေါသကြောင့်ဖြစ်တဲ့ဇံဝေကလို့ခေါ်ပါတယ်နောက်တစ်ခုကတော့ညာနာဇံဝေကဒုတိယကတော့အဲ့ဒါကတော့ကုလိုတရားနာကြတဲ့အခါဒီမှာတရားစာရီတရားစာပေဖတ်တဲ့အခါဒီမှာဒီဖြစ်တဲ့ဇံဝေကပေါ့လေတရားနဲ့တရားထဲမှာဩဒီတရားတွေကိုနာကြလိုက်တဲ့အခါမှာဒီတရားကတရားသဘောလေးတွေကပြောတဲ့တရားဟောတဲ့ပြောတဲ့တွင်မှာပါတဲ့ဒီအရာလေးတွေကိုနားလည်သဘောပေါက်ပြီးတော့ဖြစ်တဲ့ဒါထိတ်လန့်တုံ့လုံးမှုနောက်တစ်ခုကတော့ဥတ္တပဇံဝေကဥတ္တပဇံဝေကကတော့အာကုသိုလ်ပြုရမှာကြောက်တဲ့ဇံဝေကအာကုသိုလ်တွေအာကုသိုလ်လုပ်ငန်းတွေဒါသူတော်ကောင်းစိတ်နဲ့ကြည့်လိုက်တယ်ဆိုရင်တချို့ပုံကိုယ်တွေလုပ်နေတဲ့လုပ်ငန်းတွေကတိတ်ပြီးတော့အပြစ်ကြီးတာပဲတိတ်ပြီးတော့ကြောက်စရာကောင်းတာပဲအဲ့ဒါလိုအပြစ်ကြီးတဲ့ကြောက်စရာကောင်းတဲ့ဒီလိုပြစ်မှုလုပ်ငန်းကြီးတွေတော့ငါတို့တော့ဘယ်တော့မှမလုပ်ဘူးအဲဆိုတော့စိတ်မျိုးဖြစ်တာဟုတ်တာဥတ္တပဇံဝေကလို့ခေါ်ပါတယ်အကုသိုလ်ပြုရမှာကြောက်တဲ့ဇံဝေကပေါ့နောက်တစ်ခုကတော့ဓမ္မဇံဝေကဓမ္မဇံဝေကကတော့ဦးဇင်းတို့ခုတရားအထုတ်နေတဲ့ယောဂီတွေနဲ့သက်ဆိုင်ပါတယ်အဲ့တော့ယုံ nant တရားဒီသင်္ခါရရဲ့သဘောတွေကိုသင်္ခါရတွေရဲ့ပြုပြင်ယုံ nant ယုံ nant တရားတွေရဲ့ပြောင်းလဲဖြစ်ပျက်နေတဲ့သဘောတရားတွေအထူးအပြင်ပြက်နေတဲ့သဘောတရားတွေပြောင်းလဲနေတဲ့သဘောတရားတွေဆင်းရဲနေတဲ့သဘောတရားတွေသူ့သဘာဝနဲ့သူဖြစ်နေတဲ့သဘောတရားတွေဆိုရဒီသင်္ခါရသဘောတရားတွေကိုရှုမှတ်နေရတဲ့တရားဥပဒနာတရားရှုမှတ်နေရတဲ့သိမြင်ရတဲ့အခါမှာအဲထိတ်လန့်တုံ့လုံးမှုဖြစ်တဲ့အံဝေကအဲ့လို၄မျိုးရှိပါတယ်အဲ့ဒီ၄မျိုးတွေကတော့ပထမဦးဆုံးတံဝေကကတော့ဒါဒေါသနဲ့ဖြစ်တဲ့တံဝေကဖြစ်တဲ့အတွက်ဒါမကောင်းတဲ့ထိတ်လန့်တုံ့လုံးမှုလို့ခေါ်ပါတယ်ကျန်တဲ့တံဝေက၃မျိုးကတော့ဒါဖြစ်တဲ့ပုဂ္ဂိုလ်အတွက်ဒီတရားအားထုတ်ဖို့အတွက်တွန်းအားဖြစ်တဲ့အတွက်အဲ့ဒါတွေကတော့ကောင်းတဲ့တံဝေကတွေပါအဲ့တော့အဲ့လိုထိတ်လန့်ကြောက်ရွံ့ထိတ်လန့်ကြောက်ရွံ့တာနဲ့အတူအဲ့လိုထိတ်လန့်ကြောက်ရွံ့တဲ့စိတ်တွေအကြီးအကျယ်ဖြစ်ပြီးတော့သုပြမသုပြမသုပြမနတဟာမြတ်စွာဘုရားရှင်နဲ့ရှင်းကပ်ပြီးတော့မြတ်စွာဘုရားကိုမေးလျှောက်ပါတယ်မြတ်စွာဘုရားတဲ့နေချံဥဒရစတမိတံစိတ်တံနေချံဥပိခိတံမနောအနုပန်နေစုကိရှိစုအတော်ဥပတိတေစုစစာချေအထိအနုတ္တရစတံတံမေအက္ခာဟိပုရှိတောဆိုလိုတာကတော့မြတ်စွာဘုရားတပည့်တော်နဲ့အတူကြံတဲ့နတ်သမီး900တို့ငရဲကြရောရမိဆင်းရဲတွေကြောင့်ဆင်းရဲတွေကိုမြင်တဲ့အတွက်တပည့်တော်ရဲ့စိတ်ဟာတိတ်ပြီးတော့ထိတ်လန့်တုန်လှုပ်နေပါတယ်ဘုရားနောက်ပြီးတော့အဲ့ဒီပန်းခူးရင်စုတည်ပြီးတော့ငဲကြရောက်ကြတဲ့နတ်သမီး900တို့ရဲ့နတ်သမီး900တို့ရဲ့ဆင်းရဲကိုမြင်ရတဲ့အတွက်လည်းတပည့်တော်ရဲ့စိတ်ဟာထိတ်လန့်တုန်လှုပ်နေပါတယ်ဖေ။အဲ့တော့မြတ်စွာဘုရားတပည့်တော်မထိတ်လန့်မကြောက်ရွံ့နိုင်တဲ့ဤလန်ကောင်းများရှိတယ်ဆိုရင်တပည့်တော်ကိုဟောပြောပြသတော်မူပါဖေလို့ဒီသူရမနတ်သားတောင်းပန်လျှောက်ထားပါတယ်အဲ့ဒါလို့လျှောက်ထားတော့မြတ်စွာဘုရားရှင်ကနัญญတရဘုရားတပတ်စာနัญญတိန္ဒရိယစံဝရာနัญญတရစဗ္ဗနိစ္စကာသုတိံပတ်စာမိပါဏိနံဆိုပြီးတော့မြတ်စွာဘုရားရှင်သုပြမနတ္တကိုသုပြမနတ္တကိုဟောကြားလိုက်ပါတယ်အဲ့ဒီကာရမှာဟောကြားတဲ့အကြောင်းအရာ၄ခုပါပါတယ်အဲ့ဒီ၄ခုကတော့ပထမဦးဆုံးနัญญတရဘုရားဒီတစ္ဆာ၄ပါးတရားကိုသိမြင်နိုင်တဲ့မဂ္ဂင်တရား၈ပါးဆိုတော့ပုဗ္ဗဘာကဥပဒနာမန်းနဲ့တကွာအရိယာမတ်တရားကို မတရားကိုဖယ်ထားပြီးတော့မတရားအဲ့ဒီဝိပဿနာပုပ္ပဘာကဝိပဿနာဒီအရိယမတရားမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာရာကိုမရနိုင်ပါဘူးတဲ့
So second thing but the Buddha explained the Buddha said is there will be no happiness available unless you make great effort to overcome mental defilements kilesa
now တကူကဣန္ဒြေ6ပါဣန္ဒြေ6ပါတို့ကိုဒီဣန္ဒြေ6 द्वारा 6ပါဆိုတဲ့တကား6ခုကနေဝင်လာတဲ့ကိလေသာတွေကိုမပေါကြအောင်ထိန်းသိမ်းခြင်းဆိုတဲ့ဣန္ဒြိယစံဝရဒါမှမဟုတ်ရင်ဣန္ဒြိယစံဝရမှုရှိတဲ့ဣန္ဒြိယဝေစံဝရအစရှိတဲ့သီလ၄ပါးမရှိဘဲနဲ့ဒီချမ်းသာရာကိုမရနိုင်ပါဘူးနောက်တစ်ခုကမိတို့တတဝါတတိုက်ကိုဒုက္ခပေးနေတဲ့ဒီကိလေသာတွေကိလေသာအညစ်အကြေးတွေအလုံးစွန့်လွတ်ရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတော့မျက်မှောက်ပြုရန်တိဖို့ဆိုတိရန်မကြိုးစားဘဲနဲ့တော့ချမ်းသာရာကိုမရနိုင်ပါဘူးသူ့ကိုအဖြောင်ပြောရမယ်ဆိုရင်တော့သဗ္ဗနိတ္တကခေါ်တဲ့နိဗ္ဗာန်ကိုတိမြင်ဖို့အတွက်ဣန္ဒြိယတံဝရဆိုတဲ့ဣန္ဒြိယတံဝရဖြင့်စိတ်ကိုထိမ့်သိမ့်ပြီးတော့တပခေါ်တဲ့တမပရံဝိရိယနဲ့မပြတ်အားထုတ်နိုင်အောင်ကြောင်းကြဆိုင်ရမယ်တဲ့အဲ့ဒီလိုမပြတ်အားထုတ်နိုင်အောင်ကြောင်းကြဆိုင်တယ်ဆိုရင်ဘောရီခေါ်တဲ့ပုဗ္ဗဘာကဥပဒနာမတ်နဲ့အရိယာမတ်ကိုတဏှာချင်းရနိုင်ပါတယ်လို့ဆိုလိုတာပါပဲအဲ့ဒီဥစ္စာလေးတွေကိုအကျယ်ဒီနေ့ပြောပြပါမယ
် So this is the order of teaching but in order of practice So to experience Nibbana, first of all, we have to practice sense restraint with a great effort, what is called tapa, and develop the continuous mindfulness up to or until we experience the body. Body means the Eightfold Noble Path or Fivefold preliminary path
ဦးဇင်းတို့ဒီစင်ရဲ့ချင်းရဲ့အရင်ခံတရားတွေကိုကြည့်လိုက်မယ်ဆိုရင်အရင်ခံအရာတွေကိုကြည့်လိုက်မယ်ဆိုရင်ဘယ်ကနေဖြစ်တယ်လဲဆိုရင်ဦးဇင်းတို့ဒွါရ၆ခုဆိုတဲ့တကား၆ပေါ်ကဖြစ်ပါတယ်ဉာဏ်ရာနေဖြစ်တယ်နာယာနေဖြစ်အကြာရာနေဖြစ်တယ်နံရအနေဖြစ်တယ်စာရအနေဖြစ်တယ်ထီးထွေရအနေဖြစ်တယ်တိရအနေဖြစ်တယ်အဲ့ဒီလိုတကား၆ပေါ်ကပေါ်လာတဲ့အာယုန်တွေကိုမှန်တိုင်းမသိဘူးဆိုရင်ဒီအာယုန်တွေပေါ်မှာตายရပြီးတော့အမျိုးမျိုးဆင်းရဲမှုတွေအဆက်ဆက်တွေဖြစ်တာပါပဲဒါကြောင့်မြတ်စွာဘုရားရှင်ကသူ့ယမနတ်သားကိုဒီအိန္ဒြေ၆ပါးကိုစောင့်စည်းရမယ်တဲ့အဲ့တော့ဦးဇင်းတို့အခုယောဂီတို့တွေဟာဒီဣန္ဒြိယ၆ပါးကိုစောင့်စည်းခြင်းဆိုတဲ့ဣန္ဒြိယတံဝရရှေ့ခံပြီးတော့ကျင့်နေကြတာပါပဲမြင်ရလဲမြင်နေလို့ရှုမှတ်ပေးရပါတယ်မြင်ကားများလေးရှုမှတ်ပေးရတယ်ကြားတယ်ဆိုရင်လည်းကြားကားများလေးနာရင်လည်းနာကားများလေးစားရင်လည်းစားကားများလေးထိရင်လည်းထိတွေ့ကားများသိရင်လည်းသိကားများလေးရှုမှတ်ပြီးတော့နေပါတဲ့အဲ့ဒီလိုရှုမှတ်တယ်ရှုမှတ်ပြီးတော့နေတယ်ဆိုရင်ဒီဣန္ဒြိယ၆ပါးကိုဒါထိမ့်သိမ့်ရရောက်သွားပါတယ်အဲ့လိုထိမ့်သိမ့်ရဖြစ်သွားပါတယ်ဦးဇင်းတို့မြင်တဲ့အရာလေးတစ်ခုကိုကြည့်ပေါ့မြင်တဲ့အရာလေးတစ်ခုမှာဦးဇင်းတို့ငယ်မွေးလာပြီးတိကစားရွယ်ရစပြီးတော့အဲ့ဒီမြင်တယ်ဆိုတာကိုအမားတွေအနေနဲ့တိလာတာပေါ့လေဘာကြောင့်အမားတွေအနေနဲ့တိရလဲလို့ပြောရဆိုတော့ဒီဝိပဿနာဉာဏ်နဲ့ကြည့်လိုက်မယ်ဆိုရင်တော့အဲ့လိုအမားတွေတိတာပေါ့။ဘာကြောင့်အမားတွေတိတာလဲဆိုတော့အဲ့ဒီမြင်တဲ့အရာမှာစိတ်အစဉ်လေးတွေရှိပါတယ်။ ဒါပြိဓမ္မာလို့ဆိုတော့ဝီတိပေါ့လေဝီတိစိတ်အစဉ်လေးတွေရှိတယ်မြင်တဲ့အထဲမှာသူကလေးမျိုးလောက်ဖြစ်သွားပါလေးစိတ်အစဉ်လေးခုဖြစ်သွားပါဘုရားဥဆုံးတရားဟိုရာဝတ္ထုတစ်ခုကိုစဉ်းစားကြည့်လိုက်ပေါ့ဘာမှကိုဘာမှမသိသေးတဲ့အရာဝတ္ထုတစ်ခုကိုမြင်တဲ့အခါဘုရားဥဆုံးမြင်သိတဲ့ဝီတိဖြစ်ပါတယ်မြင်သိတဲ့စိတ်အစဉ်လေးဖြစ်ပါတယ် အဲ့ဒီနောက်အဲ့ဒီမြင်တာကိုပြန်ပြီးတော့စဉ်းစားတဲ့စိတ်အစဉ်လေးဖြစ်ပါတယ်ဒါဒရုနုဘုဒ္ဓကမနောဓာတာဝီထီလို့ခေါ်ပါတယ်အဲ့ဒီနောက်ကြမှာအဲ့လိုမြင်ပြီးတဲ့စဉ်းစားပြီးတဲ့နောက်ကြမှာဒါဟာဘယ်လိုပုံသဏ္ဍာန်ရှိလဲဟုတ်လားဖြူသလားမဲသလားဝါသလားပိန်လားရှည်လားတူလားလေးတော့လားအဝိုင်းလားအစကြီးတွေဖြင့် အဲ့လိုတည်တဲ့အထယ်တရက်တွေကိုတည်တဲ့ဝီထီလို့စိတ်အစဉ်လေးဖြစ်ပြီးတဲ့နောက်ကြမှာသူကဒီနာမည်တွေကိုတည်တဲ့စိတ်အစဉ်လေးဖြစ်ပါတယ်အဲ့လိုမြင်တည်တဲ့ထဲမှာစိတ်အစဉ်လေးမျိုးပါရှိပါတယ်အဲ့ဒီမြင်တည်တဲ့စိတ်အစဉ်လေးမျိုးထဲမှာပထမညစီနဲ့အစင်းတွေးလိုက်လို့ မြင်တဲ့အခါမှာပထမစိတ်အစဉ်ဒုတိယအဲ့ဒီအရာလေးကိုစဉ်းစားရတယ်အဲ့ဒီနှစ်ခုအထိအဲ့ဒီနှစ်ခုအထိဟာဒီဦးဇင်းတို့ပရမတ္ထတရားလို့ခေါ်ပါတယ်သူရဲ့တဘာဝတရားအတိုင်းလေးပဲဖြစ်နေတဲ့တရားပါပဲအဲ့ဒီနောက်ကြမှာထေတရက်ဒီအတ္တမှတ်လိုက်တယ်နာမည်တွေတတ်မှတ်လိုက်တယ် အဲ့အရိယာနေဦးဇင်းတို့ဒါကိလေသာတွေဖြစ်တော့တာပါပဲလောဘဒေါသအစရှိတဲ့မောဟအစရှိတဲ့ကိလေသာတွေဖြစ်တော့တာပါပဲဒီစဉ်းစားမှာတော့ဒီတတ်မှတ်ချက်ထားတဲ့တတ်မှတ်တဲ့တတ်မှတ်ချက်မှန်သမျှဒါတကယ်အမှန်တရားမဟုတ်ပါဘူးဘာကြောင့်လဲဆိုရင် ကိုကြိုက်တယ်လို့သတ်မှတ်လို့ပါပဲကိုကြိုက်တယ်လို့သတ်မှတ်တဲ့အတွက် तू ဟာအမှန်တရားမဟုတ်ဘူးအမှန်တရားမဟုတ်တော့အဲ့တော့တယောက်နဲ့တယောက်ဟာသတ်မှတ်ပုံချင်းမတူဘူးပေါ့ဒါလောကမှာထင်ရှားပါတယ်ထင်ရှားဆိုရင်ဒီအရှိတိုင်းသတ်မှတ်ချက်နောက်တိုင်းသတ်မှတ်ချက်ဒါထင်ရှားဆုံးနောက်ပြီးအဲ့လိုသတ်မှတ်ချက်တွေကလည်းကိုကလေးဘဝအဲ ကလေးဘဝမှာဒီအဲ့ဒီသတ်မှတ်တဲ့အလိုက်လူခြင်းမှုတွေအထိစဉ်းစားကြည့်မယ်ဆိုရင်ကလေးဘဝလူခြင်းမှုအလယ်လက်လူလက်ဘဝလူငယ်ဘဝလူခြင်းမှုလူကြီးဘဝလူခြင်းမှုလူကြီးလူကြီးဘဝလူခြင်းနှစ်သက်သားရမှုဆိုတာဒါတွေမတူဘူးဆိုတာအဲဆက်အကျယ်ဆက်ပြီးတော့စဉ်းစားလို့ရပါတယ်ဒါပေမဲ့ဒီလို မြင်တဲ့အရာတိုင်းဟာအလုံးအကုသို့ဖြစ်တာတော့မဟုတ်ဘူးပေါ့လေ။ဘာကြောင့်လဲဆိုရင်ဒီမှာယောနိစောမနစိကာရအာယောနိစောမနစိကာရဆိုတာရှိပါတယ်။မြင်တဲ့အရာတွေကနေကုသို့ဖြစ်တာတွေလည်းရှိတာပေါ့လေ။ကုသို့ဖြစ်တဲ့အကြောင်းအရာတွေကတော့ကုလို့အဖေရတရားတန်ခါယရဏသုံးပါအကြောင်းအရာတွေနဲ့မြင်တဲ့ကိစ္စတွေနဲ့ပတ်သက်တယ်ဆိုရင်ဒါကုသို့ဖြစ်တာပေါ့။
If our mindset is not healthy, and then of course we often arouse unwholesome mental states.
ဒါအဓိကတိရမှာတော့ဒီမြင်နဲ့မြင်သိစိတ်စိတ်အစဉ်လေးမျိုးရှိတဲ့အထက်မှာဒုတိယနဲ့တတိယဒီအထယ်တည်းရဲ့ပညာဆိုတဲ့အတ္တတိယစိတ်အစဉ်နဲ့အဲ့ဒါတွေကိုနာမည်သတ်မှတ်တဲ့အဲစတုဒ္ဓစိတ်အစဉ်ဒါတွေဟာတကယ်မရှိတာကိုအရှိလုပ်ပြီးတော့သိနေကြတယ်ဆိုတာ သွားပေါက်ထားအောင်ဆိုကြပါစို့ဒီမြင်တဲ့ ခါမှာအမြင်ခံရတဲ့အရာလည်းဒါယုတ်တရားတတ်တတ်ပဲမြင်နေတဲ့မျက်စိဆိုတဲ့အရာလည်းဒါယုတ်တရားတတ်တတ်ပဲမျက်စိအကြည့်တက်လေးရတဲ့ယုတ်တရားတတ်တတ်ပဲအဲ့ဒါကိုသိတဲ့သိစိတ်လေးကအဲဒါနန္တရားဆိုတာအဲ့လိုအနေနဲ့သိတယ်ဆိုရင်တော့ဒါပရမတ္ထတရားအနေနဲ့သိတာအဲ့ဒါကိုပဲဥစဉ်တော့ပုဂ္ဂိုလ်တတ္တဝါလို့သတ်မှတ်လိုက်တယ်ဟုတ်လားလူပဲအယောက်ျားပဲမိန်းမပဲလို့သတ်မှတ်လိုက်တယ်ဟုတ်လားနောက်ပြီးတော့ဒါတွေကလူချင်းစရာကြိုက်စရာနှစ်သက်စရာတွေလို့သတ်မှတ်လိုက်တယ်ဒါတွေကမုန်းစရာတွေယွန်းစရာတွေမနှစ်သက်စရာတွေဆိုပြီးတော့သတ်မှတ်လိုက်တယ်ဟောအဲ့လိုသတ်မှတ်ချက်ကနေပြီးတော့နောက်ကိလေသာတွေများစွာဖြစ်တာပါအဲ့တော့ဒါကြောင့်ဥစဉ်တို့ယောဂီတို့ကဒီဆရာတော်ဘုရားကြီးကညွှန်ကြားတာကဒီမြင်ရင်မြင်ကားမြလေးဒိဋ္ဌိဒိဋ္ဌမတ္တံမြင်နေဆိုရင်ချက်ချင်းမြင်နေမြင်နေမြင်နေလို့ရှုမှတ်မြင်နေမြင်နေလို့ရှုမှတ်လိုက်တယ်ဆိုရင်ဆိုတော့နောက်စိတ်အစဉ်နေမြင်ရတဲ့ဒီဥစ္စာကတကယ်မြင်နေလို့ရှုမှတ်ကြည့်ပါတကယ်ကိုဒီယောဂီကဒီအဲ့ဒီလိုရှုမှတ်အကောင်းမှမသိကြအောင်ရှုမှတ်ကြည့်ရတယ်ရှုမှတ်ကြည့်လိုက်တဲ့ဆိုရင်အဲ့ဒီအရာလေးဘယ်နေရဘယ်အရာလေးဝယ်ပြွေမြင်နေမြင်နေမြင်နေလို့ရှုမှတ်တယ်အဲ့လိုမြင်နေမြင်နေလို့ရှုမှတ်လိုက်တဲ့ဆိုရင်ကိုယ့်ရဲ့စိတ်ထဲမှာကိုပြောခဲ့တဲ့ဒီစိတ်အစဉ်တွေအတိုင်းဒီပရမတ္ထတရားစစ်စစ်ကိုတကယ်မြင်လာတယ်အစောကဘောရန်တတ်မှတ်တဲ့အရာတွေနာမည်တွေအကုန်ပျောက်ပြီးတော့ဥမာကိုယ်စိတ်ထဲမှာလဲရှုမှတ်နေရင်နဲ့ဒီတရားထိုင်မှတ်နေရင်နဲ့စိတ်ထဲမှာမြင်လာတယ်ဆိုရင်လဲအဲ့ဒီမြင်တဲ့အာရုံလေးကိုဥမာတရားရောက်ကိုမြင်တယ်ကိုသိပြီးတော့နှစ်သက်မြန်နှုန်းနေတဲ့လူတရားကိုမြင်တယ်အဲ့ဒီလူတရားကိုမြင်တယ်ဆိုရင်မြင်တယ်မြင်တယ်မြင်တယ်နဲ့စိတ်ထဲမှာမြင်တဲ့အရာလေးကိုမြင်တယ်ဆိုပြီးတော့ပျောက်တဲ့အထိရှုမှတ်ပြရပျောက်တဲ့အထိရှုမှတ်ပြရဒါမဲ့လို့နောက်တစ်ခါလဲပြန်ပေါ်တာပဲဘာကြောင့်လဲဆိုရင်ကိုစိတ်ထဲမှာဆဆလလန်းကြီးကိုတတ်မှတ်ထားလို့အဲ့ဒါလိုပဲဒီကိုယ်စိတ်ထဲမှာမကျင်တတ်တဲ့အရာတွေနေနေလဲစိတ်ကမှတ်ထားပါတယ်အဲ့ဒီအရာတွေလဲအာယုန်နဲ့ပဲမြင်လာတာပါပဲအဲ့လိုမြင်နေဆိုရင်လဲအဲ့လိုမြင်နေမြင်နေနဲ့ပျောက်တဲ့အထိမှတ်ရပါမယ်ဒါကတော့စိတ်ထဲမှာမြင်တဲ့အာယုန်တကယ်ဒီမှာအိန္ဒြိယသံဝရအနေနဲ့ပြောတာတော့တကယ်မြင်တဲ့အမြင်ပေါ့တကယ်မြင်တဲ့အာယုန်လဲအဲ့လိုမြင်နေမြင်နေလို့မှတ်ကြည့်လိုက်တဲ့အခါအစောအပေါ်ရန်တမတ်ချက်အရာတွေပျောက်ပြီးတော့တကယ်မြင်နေမြင်နေဆိုတော့ဒီအမြင်ခံရတဲ့အရာနဲ့မြင်တဲ့အရာလေးနောက်ပြီးတော့မြင်တဲ့မြင်သိတဲ့စိတ်လေးဒီလိုလေးသိလာပါမယ်အဲ့ဒီလိုလေးသိလာတဲ့အထိရှုမှတ်တာဟုတ်တာအိန္ဒြိယသံဝရတဲ့အိန္ဒြေကိုစောင့်ထင်းခြင်းဆိုတော့ဒါမြတ်စွာဘုရားရှင်ကသူ့မြမာနှစ်သားကိုဟောတဲ့ဆိုလိုရင်းပါပဲအဲ့တော့ဒီနေ့တော့တနာရီစီသွားပါပြီနောက်နေ့ကြပါပဲဒီမြတ်စွာဘုရားရှင်သူ့ရမနတ်သားကိုဟောတဲ့တရားပြည့်စုံပြီးတဲ့အထိဦးဇင်းတို့ဟောကြနာကြတာပေါ့နော်အဲ့တော့ဒီနေ့ဒီလိုတရားတွေရှုမှတ်ပွားများနာကြပြီးတော့ဒီနာကြတဲ့ကုသိုလ်ကံတွေကြောင့်ရှုမှတ်ပွားများအားထုတ်နိုင်ကြပါစေရှင်မဘွားများအားထုတ်နိုင်ကြပြီးတော့အတေတုညာတို့များအစဉ်စဉ်ရကြရရှိကြပြီးလည်းအရိယာမညာဘုညာတို့ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေလို့ဆန္ဒပြုနေဥစဉ်တို့တရားဒီနေ့အဆုံးသတ်ပါတယ်
စာတုစာတုစာတု